နျူကလ িয়ার ကင်းမဲ့ရေးဆိုတဲ့အပေါ်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားအကြားအတိတ်ပဲတတ်မှတ်ချက်ကွာခြားနေတာကသမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းတို့ရဲ့မေလမှာပြုလုပ်မဲ့စီစဉ်ထားတဲ့ထိပ်သီးစည်းဝေးပွဲအတိမ်ဆောင်ဖြစ်သွားနိုင်ခြေရှိတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ခရစ်စတီးလီရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပါရှင်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းကထိပ်သီးစည်းဝေးပွဲကမ်းလှမ်းတာကိုသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်မှာလက်ခံခဲ့ပါတယ်။အဲဒီကမ်းလှမ်းချက်ကိုကင်ဂျွန်အွန်းနဲ့ပြုံယမ်းမှတွေ့ခဲ့တဲ့တောင်ကိုရီးယားတန်တမန်တွေကသမ္မတထရမ့်ကိုပြောပြခဲ့တာပါ။မြောက်ကိုရီးယားပေါ်အမေရိကန်ရဲ့စီးရေးချင်းချောက်မှုကိုဖယ်ရှားပေးမယ်။ကင်အစိုးရရဲ့လုံခြုံရေးကိုအာမခံမယ်ဆိုရင်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ရေးခိုင်မာတဲ့တန်ဋိဌာန်ကိုမြောက်ကိုရီးယားဘက်ကရှင်းလင်းစွာအတည်ပြုပါတယ်လို့တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြီးအကဲချောင်ဝီယွန်းကပြောပါတယ်။ဒါပေမဲ့မေလမှာလုပ်ဖို့စီစဉ်ထားတဲ့ထိပ်သီးအစည်းအဝေးအလားအလာဟာနျူကလ িয়ার ကင်းမဲ့ခြင်းဆိုတာကိုဘယ်လိုအဓိပ္ပာယ်ဖွင့်လဲဆိုတဲ့အပေါ်မူတည်နေပါတယ်။ Merriam Webster အပြီးတယ်မှာတော့တနည်းရရကနျူကလ িয়ার လက်နက်များကိုဖယ်ရှားခြင်းသို့မဟုတ်တနည်းရရတွင်နျူကလ িয়ার လက်နက်အသုံးပြုခြင်းကိုတားမြစ်ခြင်းလို့ဖွင့်ဆိုထားပါတယ်။အခုဖြစ်ရမှာတော့မြောက်ကိုရီးယားကိုဆိုလိုတာပါ။နျူကလ িয়ার ကင်းမဲ့ရေးဆိုတာကိုအရင်ကမြောက်ကိုရီးယားအဓိပ္ပာယ်ဖွင့်ထားတာကချိန်ချောက်မှုလေလို့သူတို့ယူဆတာတွေကိုဖယ်ရှားပြစ်တာပါ။အဲ့ဒီအထက်မှာကိုရီးယားကျွန်းဆွယ်မှာအမေရိကန်ကနျူကလ িয়ার နဲ့ထိလို့မိုးပြီးအကောက်ွယ်ပေးထားတာအမေရိကန်တောင်ကိုရီးယားစစ်ဖက်မဟာမိတ်ပြုထားတာတောင်ကိုရီးယားမှာအမေရိကန်တပ်တွေချထားတာတွေပါဝင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။အမေရိကန်ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုလုံးဝဖျက်သိမ်းပြေးရေးပါ။နျူကလ িয়ার ကင်းမဲ့ရေးကိစ္စဟာထိပ်သီးအစည်းအဝေးမှာကင်ဂျွန်အွန်ဆွေးနွေးခြင်းနဲ့ကိစ္စဖြစ်လိမ့်မယ်လို့သမ္မတထရမ့်မျှော်လင့်မထားတဲ့ကြောင်းမြောက်ကိုရီးယားနဲ့အရင်ကဆွေးနွေးပွဲတွေမှာပါဝင်ခဲ့ဘူးတဲ့နိုင်ငံခြားရေးဌာနတာဝန်ရှိသူဟောင်း Evans Riviera ကပြောပါတယ်။
I think a very complicated situation has just gotten a lot more complicated.
တိတ်ကိုရှုပ်ထွေးတဲ့အခြေအနေတခုဟာအများကြီးပိုပြီးရှုပ်ထွေးလာပါတယ်။အဓိကအကြောင်းကတော့မြောက်ကိုရီးယားကောင်းဆောင်ကနျူကလ িয়ার ကင်းမဲ့ရေးကိစ္စဆွေးနွေးဖို့စိတ်ဝင်စားရတဲ့ဆိုတဲ့အခြေခံအချက်ဒါမှမဟုတ်ယူဆချက်နဲ့ဆွေးနွေးဖို့လက်ခံခဲ့တာကြောင့်ပါ။နျူကလ িয়ার ကင်းမဲ့ရေးဆွေးနွေးဖို့ကင်ကတကယ်တမ်းစိတ်ဝင်စားရတဲ့ဆိုတဲ့ဘလို့ထောက်ထားမျိုးမှကျွန်တော်မတွေ့ရပါဘူး။
မြောက်ကိုရီးယားအနေနဲ့ကသူ့ရဲ့နျူကလ িয়ার စီစဉ်ရေးဆိုင်ရေးအပေါ်အာရုံစိုက်နေကြတာကနေလမ်းကြောင်းလွှဲပြီးသူတို့အစိုးရဘက်ချိန်ချောက်မှုလို့ယူဆတာတွေကိုအမေရိကန်ကဖယ်ရှားပေးမှနျူကလ িয়ার စီစဉ်ကိုဆွတ်လွတ်မယ်ဆိုတဲ့တတ်မှတ်ချက်မျိုးချဖို့ကြိုးစားဖို့ရှိတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။တောင်ကိုရီးယားကနေတပ်ဖွဲ့တွေရုပ်သိမ်းရေးကိစ္စဟာအမေရိကန်အတွက်လက်ခံနိုင်ပွဲရာမရှိဘူးလို့အတ္တလန္တိတ်ကောင်စီကအကြီးတန်းသုတေသီရောဘတ်မန်းနင်းကပြောပါတယ်။ထိပ်သီးစည်းဝေးပွဲရဲ့ရလဒ်တွေအပေါ်ထရမ့်နဲ့ကင်မကြောအမြင်မတူကြဘူးဆိုရင်တန်တမာရေးကြိုးပမ်းမှုတိုးတက်ရေးမှာစူးစူးရွရွထိခိုက်လိမ့်မယ်လို့ Riviera ကယူဆပါတယ်
There's a rule in diplomacy that you never agree to a summit unless you understand
တန်တမာရေးမှာတတ်မှတ်ချက်တစ်ခုရှိပါတယ်ထိပ်သီးအစည်းအဝေးကနေကိုလိုချင်တဲ့ရလဒ်ကိုကိုယ်တိုင်ကနားလည်သလိုတစ်ဖက်ကလည်းနားလည်ပြီးတော့နှစ်ဖက်စလုံးလိုချင်တဲ့ရလဒ်အပေါ်သဘောတူတယ်ဆိုမှသာထိပ်သီးအစည်းအဝေးလုပ်ဖို့သဘောတူရမယ်ဆိုတာပ
ါနျူကလ িয়ার ကင်းမဲ့ရေးအပေါ်ထိပ်သီးအစည်းအဝေးမှာအငင်းပွားလာနိုင်ခြေကနေတန်တမာရေးကြိုးပမ်းမှုပြတ်သွားပြီးအမေရိကန်ကစီးရေးရလှုပ်ဆောင်မှုအလားအလာတိုးလာနိုင်ခြေရှိတယ်လို့မန်းနင်းကသတိပေးပါတယ်။တန်တမာရေးမအောင်မြင်တော့ဘူးဆိုရင်စီးရေးနဲ့လှုပ်ဖို့အမေရိကန်မှာတောင်းဆိုတာတွေအရှိန်ပိုရလာနိုင်ပြီးတန်တမာရေးအတန်တိမ်မြုပ်သွားပါလိမ့်မယ်လို့ရေးတဲ့ရေးရလေ့လာသုံးသပ်ရေးဌာနကနိုင်ငံတကာရေးရအုပ်စုရဲ့ဒါရိုက်တာကင်ဂေါ့စ်ကလည်းပြောပါတယ်ခင်ဗျာ။